Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ Republican သမ္မတလောင်းဒေါ်နယ်ထရမ်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာတိတ်ကိုညီညွတ်ခိုင်မာနေပြောလိုက်ပါတယ်ဒဏ္ဍာမျိုးတော်မှာအမျိုးသားတဦးကဓာတ်နဲ့ထူတိုက်ခိုက်တာကြောင့်တဦးတည်9ဦးဒဏ်ရာရတဲ့ဖြစ်ရဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့အထောက်အထားမတွေ့ရဘူးလို့ဒဏ္ဍာရဲကပြောပါတယ်မြောက်ကိုရီးယားတုံးကြီးရေးဘယ်လိုတုံ့ပြန်မလဲဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီမှတူညီတဲ့သဘောထားမချနိုင်သေးပါဘူးဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
အခုညနေပိုင်းစိတ်ဝင်စားစရာသတင်းလွှာတွေမှာတော့ Republican သမ္မတလောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရာမှာပြောဆိုမှုတွေကို Republican Party ဝင်တွေကိုယ်တိုင်မကြေမနက်ဖြစ်နေပါတယ
်။ It's a choice in my mind between someone I disagree with on many issues and someone I disagree with on every issue. And that's the choice before us and I can tell you this.
Republican ထက်လွတ်တော်မှ Rubio ကသူနဲ့သဘောထားမတိုက်ဆိုင်သူတွေကိုရွေးချယ်ခြင်းမချွဲခြင်းသူကိစ္စသာဖြစ်တဲ့အကြောင်းပြောကြားခြင်းနဲ့အတူနာဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့မွတ်စလင်တိုင်းဝိုင်းကပူးပေါင်းဆောင်ရွက်မှုမရှိလို့မအောင်မမြင်ဖြစ်နေရတဲ့အခြေအနေအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးကြောင့်နာဂဒေတာမှာသေဆုံးသူ36ယောက်ရှိနေပြီး200နီးပါးလဲဝေဒနာခံစားနေရပါတယ်။ဒီလိုစိတ်ဝင်စားစရာမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုလည်းနာဆင်ကြရပါမယ်။ဒီသတင်းလွှာတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင်။
Republican သမ္မတလောင်း Donald Trump ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာတိတ်ကိုညင်ညင်ညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတိမငိမ့်နဲ့မညင်မညွတ်ဖြစ်နေတာကိုပြတဲ့အရေးလက္ခဏာတွေထွက်နေတဲ့ကြားမှာပဲသူကအဲ့လိုပြောတာပါ။နောက်ဆုံးအခြေအနေတစ်ခုထွက်လာတာကတော့ဗိုလ်ထုနေကပါ Trump ရဲ့ဒုတိယသမ္မတလောင်းဖြစ်တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကရွေးကောက်ပွဲပြန်ဝင်ရမယ်အောက်လူတော်ဥက္ကဋ္ဌ Republican လွှတ်တော်မှ Paul Ryan ကိုထောက်ခံလိုက်တာဖြစ်ပါတယ်။ပေါ်ရန်ရန်ကိုနောက်သက်တမ်းတစ်ခုအတွက် Trump ကထောက်ခံချက်မပေးဘဲပါတီကောင်းဆောင်ပိုင်းကိုစန့်ကျင်ရပ်တည်ထားတာပါ။ဒါ့အပြင် Mr. Pence ကဝါရင်အထက်လွှတ်တော်အမတ် John McCain နဲ့ပတ်သက်ပြီးတော့လည်းချီးကျူးစကားပြောပါတယ်။ Arizona ပြည်နယ် Republican အထက်လွှတ်တော်အမတ် McCain ဟာ American နိုင်ငံအပေါ်နဲ့အားကောင်းတဲ့စစ်ပွဲတစ်ခုဖြစ်ဖို့ဆိုတာပေါ့အမြဲတမ်းရပ်တည်လှုံ့ဆော်ခဲ့တယ်လို့ Mr. Pence ကပြောပါတယ်။ McCain ကိုသူမနှစ်မြို့တဲ့အကြောင်းကိုလည်း Trump ကလူသိရှင်ကြားပြောထားတာပါ။သမ္မတဟောင်းတွေဖြစ်ကြတဲ့ George H.W. Bush နဲ့ George W. Bush တို့အပြင် Trump ရဲ့ပြိုင်ပွဲဟောင်းတွေဖြစ်ကြတဲ့ Texas အထက်လွှတ်တော်မှ Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့အပါအဝင်ထိတ်တန့် Republican Party ဝင်အများပြားဟာ Trump ကိုလူသိချင်ကြားထောက်ခံဖို့ညင်ထားတာမျိုးဒါမှမဟုတ်လေစိတ်မပါလက်မပါထောက်ခံထားတာမျိုးပဲလုပ်ထားကြတာပါ
ပြည်ထောင်နိုင်ငံလန်ဒန်မြို့လယ်မှာဗုဒ္ဓဟူးနေ့ညပိုင်းကဆိုမလီယာနယ်ပယ်အမျိုးသားတဦးကဓားနဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတဦးသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲလို့ရဲလို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြတဲ့တပ်တွေအထောက်ထားတစုံတရာမတွေ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။စိတ်ဖောက်ပြန်ပြီးတော့လှုပ်သွားပုံရတယ်လို့ဆိုပါတယ်။တိုက်ခိုက်သူအသက်16နှစ်အရွယ်အမျိုးသားကိုတော့လန်ဒန်တပ်ကတော်အနီးကရော့ဆာဟင်ပြင်မှာဓားလိုက်အောင်တိုးတဲ့လက်စစ်ကျင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဘသူဘဝဆိုတာတရားဝင်မပြောသေးတဲ့ဒီလူငယ်ကိုအနီးအနားကစေအောင်တခုမှရဲတပ်ဖွဲ့ကထိန်းသိမ်းထားပါဗျ။လန်ဒန်မြို့တော်မှာရှိတဲ့ဒေါင်းနေလန်လွှတ်တော်အဆောက်အဦအပါအဝင်အထင်ကရနေရာတွေမှာတနကန်ကင်းလက်တပ်ဖွဲ့တွေနဲ့လုံခြုံရေးစောင့်ကြနေတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့အကြီးအကဲဘတ်နက်ဟိုဂန်ဟောက်ကပြောပါဗျ။ပြည်ထောင်ကရဲဝန်ထမ်းအများစုဟာတနက်ကင်ဆောင်လင်းမရှိသလိုလန်ဒန်မြို့ကရဲအရာရှိ 3,100 မှအများစုကတနက်ကင်ဆောင်မထားပါဘူး။ဒါကြောင့်လန်ဒန်မြို့လမ်းမတွေပေါ်မှာတနက်ကင်ရဲတပ်ဖွဲ့တွေချထားဖို့ဆုံးဖြတ်ချက်ကထူးခြားနေပါတယ်။ဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အသက်60ရွယ်အမျိုးသမီးကိုအရေးပေါ်ဆင်းဝန်ထမ်းတွေကတိုက်ခိုက်ခံရတဲ့နေရာမှာအသက်ကယ်ဖို့စူးစမ်းခဲ့ကြပေမဲ့တိတ်မကြခင်မှာပဲတည်ဆုံသွားခဲ့ပါတယ်။တိုက်ခိုက်ခံရသူတခြား3ဦးကတော့ဒီကနေ့မနေ့ပိုင်းမှာဆေးရုံကဆင်းနိုင်ခဲ့ပြီးကျန်တဲ့ဦးအခြေအနေကတော့မသိရသေးပါဘူးရှင်။
မြောက်ကိုရီးယားကဒုံးကျည်ဆန်းသက်တာတွေပို့ပို့ပြီးလှုပ်လာနေတဲ့အပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီထဲမှာတူညီတဲ့သဘောထားမကျသေးဘူးဖြစ်နေပါတယ်။ဒီတော့တင်မှာပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပို့ပြီးပြင်းထန်တဲ့စီးရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်လာနေတဲ့အတွက်ပြည်တွင်းမှာရောပြည်ပမှာပါဆန့်ကျင်ကန့်ကွက်တာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဗိုလ်ထုနေ့အစောပိုင်းမှာမြောက်ကိုရီးယားကဒုံးကျည်နှစ်ဆင်းပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့အမေရိကန်နိုင်ငံတွေကပန်ကြားတဲ့အတွက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကိုအဲ့ဒီနေ့မှာပဲလုပ်ပါတယ်။မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကျည်တွေဟာဂျပန်ပိုင်ရေပြင်နယ်နိမိတ်ထဲဒါမှမဟုတ်အဲ့ဒီနေရာနဲ့တိတ်ကိုနီးကပ်တဲ့နေရာမှာကျသွားခဲ့တာပါ ဒီကိစ္စဟာဒေသရင်းလုံခြုံရေးနဲ့ဘေးရန်ကင်းရေးအတွက်တကယ်ကိုပြဿနာကြီးဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဂျပန်တမ်မတ်ကြီးခိုရိုဘက်ရှုကသတင်းထုတ်တွေကိုပြောပါတယ်ဂျပန်ရေပိုင်နဲ့ထဲကျူးကျော်တဲ့လို့ရဟာတိတ်ကိုစိုးရင်စရာကောင်းတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောတဲ့ကြောင်းပြောခွင့်ရစတက်ဖနီတူဂျရစ်ကပြောပါတယ်နောက်ကိုရီးယားကလူမျိုးရင်းကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီး၄ချိန်မြောက်နျူကလ িয়ার ဆန်သက်တာနဲ့တာဝဲပစ်ဒုံးကျည်နောက်တစ်စင်းပြစ်လွတ်ထားတာတွေကြောင့်မတ်လမှာကုလသမဂ္ဂကနေပြင်းထန်တဲ့ဒဏ်ခတ်ရေးချီမှုအသစ်တွေချထားတာပါ။နောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဲ့ထင်းဒုံးကျည်တွေမထုတ်ဖို့ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတာပါ။
တရုတ်နဲ့ရုရှားနဲ့နိုင်ငံတို့တောင်တရုတ်ပင်လယ်ပြင်အတွင်းမှာပထမဦးဆုံးအကြိမ်ဖြစ်တဲ့ရေဒက်ပူးရဲစစ်ရေးလက်ကျင့်မှုပြုလုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပေမဲ့လည်းလုပ်မဲ့နေရာအတိအကျကိုတော့မဖော်ပြထားပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကြေညာချက်ထဲမှာအဲ့ဒီစစ်ရေးလက်ကျင့်မှုကို Joint C 2016လို့နာမည်ဟွက်ပေးထားပြီးစက်တင်ဘာလမှာပြုလုပ်သွားမယ်လို့ဆိုပေမဲ့အသေးစိတ်အချက်အလက်တွေဖော်ပြတာမျိုးမရှိတာကြောင့်ကဘာတဝမ်းကိုမှန်းဆချက်တွေပေးထားတယ်လို့ဖြစ်နေပါတယ်။ဒီစစ်ရေးလက်ကျင့်မှုဟာဘလောက်အထိအငင်းပွားဝယ်ရာရှိတယ်လဲဆိုတာကိုစဉ်းစစ်နိုင်ဖို့အတွက်ပြီးလုံးမဲ့နေရာအတိအကျဟာတိတ်ကိုအရေးကြီးပါတယ်လို့ The Diplomat Online သတင်းဌာနအက်ဒီတာ Shannon Taisi ကပြောပါတယ်။ဒီတစ်ပတ် VOA China 360 Podcast အစီအစဉ်မှာသူကအဲ့ဒီလိုပြောသွားတာပါ။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံဟာအိန်းနီးချင်းနိုင်ငံငယ်9နိုင်ငံဖြစ်တဲ့ Brunei, Malaysia, Philippines, Taiwan နဲ့ Vietnam တို့နဲ့အငင်းပွားလာခဲ့တာဆယ်စုနှစ်အတွက်ကြာကြဲကပါ။တရုတ်နိုင်ငံကသူပိုင်ဆိုင်တယ်ဆိုတဲ့ပြောဆိုမှုကို The Hague မြို့အခြေစိုက်နိုင်ငံတကာခုံတမာတိယုံကဇွန်လ12ရက်နေ့မှာပယ်ချခဲ့ပြီးမဲ့တရုတ်အစိုးရကတော့ဒီဆုံးဖြတ်ချက်ကိုလစ်လျူရှုထားပါတယ်ရှင
်။ UAVE ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့ကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံမှာထင်ရှားတဲ့လူခွင့်ရေးရှိနေတူးကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်9နှစ်ချလိုက်တယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။ဒါဟာဖြင့်ဥပဒေကျိုးဆောင်တွေကိုအာဏာပိုင်တွေကဘယ်တော့ငားနဲ့မှမတူဘဲနှိမ့်ကွက်နေတာမှာနောက်ဆုံးထွက်လာတဲ့ဖြစ်ရပါ။သဘောထားကွဲလွဲတာကြောင့်ပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကအပြင်းထန်နှိမ့်နှင်းခံနေရတဲ့ရှေ့အနေနဲ့တက်ကြွလှုပ်ရှားသူဒါဇင်ပေါင်းများစွာထဲမှာပေကျင်းဖန်ရီဥပဒေကျိုးဆောင်ကုမ္ပဏီကညွှန်ကြားရေးမှူးအသက်52နှစ်အရွယ်ဇူရှီဖန်ကလည်းအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအဖွဲ့အစည်းရဲ့ကဏ္ဍအားလုံးနီးပါးကိုသမရရှိချင်းပင်အစိုးရက2022ခုနှစ်ကတည်းကတင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာပါ။နိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်ရေးအားကောင်းစေဖို့လှုံ့ဆော်တာလို့ဆိုပါတယ်။ဒါပေမဲ့လည်းရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူတာတွေကြောင့်အမေရိကန်နဲ့ဂျာမနီတို့အပါအဝင်နိုင်ငံတကာအစိုးရတွေနဲ့အဖွဲ့အစည်းတွေကအပြင်းထန်ပြစ်တင်ဝေဖန်ပြောဆိုထားတာပါ။တရုတ်အစိုးရကတော့တရားဥပဒေစိုးမိုးရေးနဲ့အညီလိုက်နာလှုပ်ဆောင်နေတယ်လို့ဆိုပြီးလူ့အခွင့်အရေးမှတ်တမ်းနဲ့ပတ်သက်လို့ဘယ်လိုဝေဖန်ပြောဆိုမှုမျိုးကိုမဆိုအစဉ်တစိုက်ပယ်ချထားပါတယ်
။အိန္ဒိယနိုင်ငံပြည်ထရေးဝန်ကြီးရချနာစင်းရဲ့ပါကစ္စတန်နိုင်ငံခီးစဉ်ကိုကန့်ကွဲတဲ့အနေနဲ့ဗိုလ်ဟူးနေကလူပေါင်းရာနဲ့ချီပါကစ္စတန်လမ်းတွေပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ပါကစ္စတန်မှာကျင်းပမဲ့တောင်အာရှဒေသအတွင်းပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတက်ရောက်ဖို့အတွက်မစ္စတာစင်းဟာဗိုလ်ဟူးနေနောက်ပိုင်းကရာဝါဝင်ဒီလေဒတ်စခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဂျမအူဒါဝါအဖွဲ့ကိုအများစုထောက်ခံကြတဲ့ဆန္ဒပြသမားတွေဟာဘာသာရေးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြသလိုအိန္ဒိယနိုင်ငံတော်အလံတွေနဲ့မစ္စတာစင်းရဲ့ရုပ်ပုံတွေကိုလည်းမီးရှို့ဖျက်ဆီးခဲ့ပါတယ်။ဂျမအူဒါဝါအဖွဲ့ဟာဒီပါကစ္စတန်နိုင်ငံမှာအခြေစိုက်ပြီးအိန္ဒိယနိုင်ငံကိုဆန့်ကျင်တဲ့လက်ရှ်ကာအီတိုက်ပါစစ်သွေးရွာအဖွဲ့ရဲ့အဖွဲ့ခွဲတစ်ခုပါလက်ရှ်တာအီတိုက်ပါအဖွဲ့ကိုရောဂျမားအူဒါဝါအဖွဲ့ခွဲကိုပါပြည်ပအခြေစိုက်အကြမ်းဖက်အဖွဲ့စည်းတွေအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားပါတယ်။အင်္ဂါနေ့တုန်းကလည်းပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုတွားရောက်မဲ့မစ္စတာစင်းကိုညူဒီလီမြို့မှာအလားတူဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံအနေနဲ့ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးတွေအားလုံးဖြတ်တောက်ဖို့ဟိန္ဒူအမျိုးသားရဲ့အစွန်းရောက်ဝါဒီသမားတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ရှင်။
အမေရိကန်ဒေါ်လာတန်90တန်ဖိုးရှိတဲ့ Meth Amphetamine မူရစီတွေကိုတစ်လုံးတွေထဲမှာဖွက်ပြီးအာဖရိကကနေဩစတြေးလျနိုင်ငံစစ်တီမြို့ကိုတင်ပေါ်နဲ့တင်လာတာတွေ့ပြီးတဲ့နောက်လူ၂ယောက်ကိုမူရစီမှောင်ကုန်မှုနဲ့ဆွဲချက်တင်ထားတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တင်ပေါ်နဲ့ပို့လိုက်တဲ့တစ်လုံးပေါင်း120လုံးနဲ့က14လုံးနဲ့မှာဖွက်ပြီးတင်လာတဲ့မူရစီ154ကီလိုဟာဇွန်လကဩစတြေးလျနိုင်ငံကိုရောက်လာတာလို့ဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့နဲ့နေဆက်တပ်ဖွဲ့တွေကပြောပါတယ်။စစ်တီမြို့မှာရဲတပ်ဖွဲ့ကမူရစီဝါတွေကိုတွေ့ခဲ့ပြီးတလုံးတွေကိုဇူလိုင်လမှာမဲဘုံမြို့ကိုပို့ဖို့ရှိတာနဲ့မျှစောင့်ကြည့်နေကြတာပါဗိုလ်ဒူးနေမှာပဲရဲတပ်ဖွဲ့ကရှာဖွေဖမ်းဆီးတာတွေကိုတပြိုင်တည်းလိုလုပ်ပြီးစစ်နေမြို့မှာအသက်64နှစ်အရွယ်မျိုးသားတအူးမဲဘုံမြို့မှာအသက်20အရွယ်လူငယ်တအူးတို့ကိုဖမ်းလိုက်ပါတယ် မူရစီဝါတွေကိုစီးပွားပြစ်အရေးအတွက်နဲ့တင်သွင်းမှုနဲ့သူတို့နှစ်ယောက်စလုံးကိုတရားစွဲထားပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ချက်ထွက်ရင်တော့ထောင်ဒဏ်တစ်သက်တစ်ကျွန်းကျခံရဖို့ရှိပါတယ်
။အင်ဒိုနီးရှားနိုင်ငံမှာမိတောင်ပောက်ကွဲမှု၃ချိန်ဖြစ်ခဲ့တဲ့အတွက်မိတောင်ပောက်ကွဲရာကျွန်းစုတွေပေါ်ကကောင်းငင်တခွင်အမောင်တို့ဖုံးလွှမ်းသွားပြီးဒီတစ်ပတ်အတွင်းလေယာဉ်ခီးစင်တချို့ပယ်ဖျက်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ရက်လောက်ကဆူမထရာကျွန်းပေါ်မှာရှိတဲ့စီနာဘတ်မိတောင်နဲ့မော်လူကာကျွန်းစုတွေပေါ်မှာရှိတဲ့မောက်ဂမ်မာလာမာမိတောင်တို့ခုစလုံးပောက်ကွဲမှုဖြစ်ခဲ့တယ်လို့ဘာလီနဲ့နေတဲ့လွန်ဘတ်ကျွန်းပေါ်ကမောက်ရင်ဂျာနီမိတောင်လဲပောက်ကွဲမှုဖြစ်ခဲ့တာပါမိတောင်ပောက်ကွဲမှုကြောင့်ဘသူတူတယောက်ကမှထိခိုက်ဒဏ်ရာရတာတွေမရှိပေမဲ့လေရင်ခွင်းတစ်ခုစလုံးကလေရင်ခီးစင်တွေပယ်ဖျက်ခဲ့ရပါတယ်ဗုဒ္ဓနေတုံးကမြောက်မာလူကူပြည်နယ်ရဲ့မြို့တော်ထားနေမှာရှိတဲ့ဆော်တန်ဘဘူလာလေစိတ်ကိုပိတ်ချခဲ့ရတယ်လို့ဒီလွန်ဘုတ်ကနိုင်ငံတကာလေစိတ်လဲပိတ်ချခဲ့ရပါတယ်ရှင
်
ကြာသပတင်းနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် Republican Party သမ္မတလောင်ဒေါ်နယ်ထရမ့်ဟာပါတီခေါင်းဆောင်တွေစစ်ပွဲမှာကြာဆုံးသွားတဲ့သူတွေရဲ့မိသားစုဝင်တွေနဲ့အမျိုးသမီးတွေအပေါ်မလေးမစားလုပ်ခဲ့တယ်ဆိုပြီးသူ့ပါတီဝင်တချို့ကဒေါသထွက်နေကြပါတယ်ရွေးကောက်ပွဲမှာ Democratic Party သမ္မတလောင် Hillary Clinton ကိုပဲမဲပေးမယ်လို့ပြောတဲ့ Republican Party ဝင်တွေတောင်ရှိလာနေတာပါဒါပေမဲ့လည်း Trump ကိုထောက်ခံသူတွေကတော့တခြားဝေဖန်ပြောဆိုသံတွေကိုဂရုမစိုက်ပဲသူ့ကိုဆက်ပြီးတော့ထောက်ခံအားပေးစေဖြစ်နေပါတယ်လူမှုစစ်တမ်းတွေမှာ Hillary Clinton ကရှေ့ကအသာစီးရနေတယ်လို့ဖော်ပြပေမဲ့အခုချိန်ထိဘသူကိုမဲထက်မလဲဆိုတာမဆုံးဖြတ်ရသေးတဲ့အမေရိကန်ပြည်သူ20ရာခိုင်နှုန်းရှိပြီးအဲ့ဒီမဲဆန္ဒရှင်တွေရဲ့မဲတွေကနိုဝင်ဘာလရွေးကောက်ပွဲမှာအရေးပါတဲ့အဆုံးဖြတ်ဖြစ်လာနိုင်တဲ့အကြောင်းဇလတိကာဟုတ်ရဲ့သတင်းဆောင်ပါကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။လာမယ့်အမေရိကန်ရွေးကောက်ပွဲတွေမှာအမေရိကန်အော်လော်ဒေါ်ဥက္ကဋ္ဌဘောရိုင်ယန်နဲ့ပါတီရဲ့ဝါရင်ခေါင်းဆောင်တူဖြစ်တဲ့ဂျွန်မကိန်းတို့ပြန်အရွေးခံဖို့အတွက်ဒေါ်နယ်ထရမ့်ကထောက်ခံဖို့ညှဉ်းဆန်းခဲ့တာကြောင့်ပြီးခဲ့ရက်တွေအတွင်းလွှတ်တော်မှာရှိတဲ့ Republican Party အမတ်တွေကသူ့ကိုဒေါသထွက်ခဲ့ကြပါတယ်။ဒါ့အပြင်အီရတ်စစ်ပွဲမှာကြာဆုံးသွားတဲ့ American Muslim စစ်မှုထမ်းတအူရဲ့မိဘတွေနဲ့ထရမ့်တို့စကားအခြေတင်ဖြစ်ခဲ့တဲ့အတွက် Florida ပြည်နယ် American အထက်လွှတ်တော်အမတ် Marco Rubio အပါအဝင် Republican Party ခေါင်းဆောင်တွေကလည်း Donald Trump ရဲ့သဘောထားအမြင်တွေဟာသူတို့နဲ့ဘလို့မှမသက်ဆိုင်ဘူးဆိုတာကိုကြေညာချက်ထုတ်ပြန်ပြီးတော့ရှင်းပြရတဲ့အထိဖြစ်ခဲ့ပါတယ်
။ The Khan family are heroic family. Their son was a hero.
ခမ်းမိသားစုဟာရဲစွမ်းတက်တီရှိတဲ့သူရဲကောင်းမိသားစုဖြစ်ပြီးသူတို့သားကလည်းသူရဲကောင်းတူပါဘူကြီးခမ်းဟာအမေရိကန်သူရဲကောင်းပါ
သဘောမတူညီမှုတွေရှိနေပေမဲ့လည်းဒေါ်နယ်ထရမ့်ကိုမထောက်ခံဘဲညှင်းဆိုကြဖို့တောင်းဆိုနေတာကို Republican Party ခေါင်းဆောင်အများပြားကအခုချိန်ထိလစ်လျူရှုနေကြတော့မှဖြစ်ပြီးတော့ဒီထဲမှာအထက်လွှတ်တော်အမတ် Marco Rubio လည်းအပါအဝင်ဖြစ်ပါတယ
် The choice in my mind between someone I disagree with on many issues and someone I disagree with on every issue.
ဒါကကိစ္စအတော်များများမှာကျွန်တော်သဘောမတူတဲ့သူနဲ့ကိစ္စရက်တိုင်းမှာကျွန်တော်နဲ့သဘောမတူတဲ့သူနှစ်ယောက်ကြားရွေးချယ်ရတဲ့ကိစ္စလို့ကျွန်တော်ထင်တယ်။ဒါကကျွန်တော်တို့ရွေးရမယ့်ကိစ္စပါ။ကျွန်တော်အနေနဲ့တော့ Hillary Clinton American သမ္မတဖြစ်အောင်အထောက်အကူဖြစ်စေမယ့်ဟာဘာမှလုပ်သွားမှာမဟုတ်ပါဘူး
။ Florida ပြည်နယ်ဒေတာနာကမ်းခြေမှာဗိုလ်ထုနေကမဲဆွယ်စီယုံရေးဆင်းနေစဉ်အတွက်မှာတော့ Donald Trump က Hillary Clinton ကိုဆက်ပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်
။ We let ISIS take this position.It was Hillary Clinton.
အဲ့စပွဲအခုလောက်ထိဖြစ်လာအောင်ကျွန်တော်တို့ပဲခွင့်ပြုလိုက်တာပါ။ဒါက Hillary Clinton ညောင်းပါ။သူ့အနေနဲ့ AS ကိုတီထောင်နေသူဖြစ်နေ SDC ကနေစုတော်ရဖို့ကောင်းပါလေ
။ Democrat တွေဟာ American ရဲ့ကုန်ထုတ်လုပ်မှုအလုပ်ကိုင်းတွေကိုတခြားကိုပို့နေတာဖြစ်တယ်လို့ Donald Trump ကဆွဆွဲလိုက်ပါတယ်။ဒါမဲ့လည်း Democrat Party သမ္မတလောင်း Hillary Clinton ကတော့ Donald Trump ကိုယ်တိုင်ပဲဒါမျိုးတွေလုပ်နေတာဖြစ်တယ်လို့ Colorado ပြည်နယ် Denver မြို့မှာတုံ့ပြန်လိုက်ပါတယ်
။ I really would like him to explainwhy he paid Chinese workers
Trump company ကထုတ်တဲ့ necktie တွေကိုလုတ်ဖို့အတွက်တရုတ်အလုပ်သမားတွေကိုသူဘာကြောင့်ပေးခဲ့တယ်ဆိုတာကကျမအနေနဲ့သူ့ကိုရှင်းပြစေချင်ပါတယ်ဒါကသူလုတ်တဲ့ဟာတွေတဲကတခုပါအဲ့ဒီ necktie တွေမှာသူ့နာမည်တွေပါပါတယ
်ဒါပြင် Trump company ကထုတ်တဲ့ကုတ်အင်ဂျီတွေကို Ohio ပြည်နယ်မှာလုတ်လို့ရနိုင်ပေမဲ့လည်းမလုတ်ဘဲ Mexico မှာလုတ်ခဲ့ကြောင်းဒါပြင်ပရီဘောဂါတွေကို Pennsylvania ပြည်နယ်မှာလုတ်ရမယ်စာတူရကီမှာထုတ်လုပ်ပြီးတော့ဓာတ်ပုံပေါင်းတွေကိုလည်း Wisconsin မှာမလုတ်ဘဲနဲ့အိန္ဒိယမှာလုတ်ခဲ့တယ်လို့ Hillary Clinton ကပြောလိုက်ပါတယ
် We have done a quick survey across America
American နိုင်ငံတော်မှာကျမတို့စစ်တမ်းတွေခက်မြန်မြန်ကောက်ကြည့်ထားပါတယ်ရှင်တို့အနေနဲ့လည်းကျမတို့ရဲ့ internet website ကိုသွားကြည့်နိုင်ပါတယ်ကျမတို့နိုင်ငံတော်ဘယ်နေရာမှာမဆိုတွေ့နိုင်တာက Donald Trump လုတ်ထားတဲ့အရာအလုံးကတရုတ် မက္ကဆီကိုတူရကီစလိုဗေးနီးယားဘင်္ဂလားဒေ့ရှ်နဲ့ကမ္ဘာပေါ်ကတခြားနေရာတွေကပါအဲ့ဒါတွေအလုံးဒီမှာလှုပ်လို့ရနိုင်ပါတယ
်သမရလောင်းတွေဟာသူတို့ဘာသာသူတို့ယူသားသည်ဖြစ်စေမယူသားသည်ဖြစ်စေထောက်ခံသူတွေကတော့သူတို့ရဲ့နောက်မှာခိုင်မာထောက်ခံနေကြဆဲဖြစ်ပါတယ်ယူကောက်ပွဲမှာအနိုင်ရပြီးသမရဖြစ်ဖို့အတွက်ကတော့အခုချိန်ထိဘသူကိုထောက်ခံရမယ်ဆိုတာကိုမဆုံးဖြတ်ရသေးတဲ့ဂျာနီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုအများစုရမှသာအနိုင်ရမှာဖြစ်ပါတယ်ခင်ဗျာ
အရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှုပ်ရှားသူတွေတဲကမြန်မာနိုင်ငံကိုပြောင်းကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီပေါက်ရောက်ဒီမိုကရေစီရေလှုပ်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အခြေမျိုးမှာတောင်းတနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရမြင်တဲ့ဘောသားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932321999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ရဲ့ကြာသပတေးနေ့ညနေပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစီရေးလုပ်ငန်းတွေမှာမွတ်စလင်တိုင်းဝိုင်းအများစုရဲ့ပူးပေါင်းပါဝင်မှုမရှိတာကြောင့်မအောင်မမြင်အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။အစိုးရတကဦးစားပေးအစီအစဉ်တွေနဲ့ဆောင်ရွက်ပေးနေတဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေအောင်မြင်ဖို့ကန့်သက်ချက်တချို့ကိုဖြေလျှော့ပြီးယုံကြည်မှုရှိလာအောင်လုပ်ဖို့လိုတယ်လို့လည်းထောက်ပြမှုတွေရှိနေပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြမအစိုးရတရဲ့ရက်တရာစီမံကိန်းဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့နိုင်ငံသားစီစဉ်မှုလုပ်ငန်းတွေဟာရခိုင်ပြည်နယ်ထဲမှာတော့အစည်းအဝေးခမ်းမဲ့သူတွေရဲ့ယုံကြည်မှုရော့ချနေတာကြောင့်မအောင်မမြင်ဖြစ်နေတာပါရခိုင်ပြည်နယ်တွင်းကမြို့နယ်၅ခုတို့မှာနိုင်ငံသားစီစစ်ခမ်းမဲ့သူရဲ့တည်တည်ကံလက်မှတ်တွေထုတ်ပေးတာမှာအခုချိန်ထိလူ2000လောက်ကိုပဲလုပ်ပေးနိုင်သေးတာဖြစ်ပါတယ်ရခိုင်အစိုးရရဲ့ပြောခွင့်ရစီပင်သားရရေးဝန်ကြီးဦးမင်းအောင်ကအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့မှာထုတ်ပေးထားတာအလုံး1900ကျော်ဖြစ်သွားပြီမြို့နယ်က၅မြို့နယ်ပေါ့ကြောက်ပြူရဲ့ဒီဘုံရဲ့နောက်ပြီးတော့စစ်တွေရဲ့နောက်ဘူးတီကြောင်နဲ့မောင်တို့
နိုင်ငံသားစီစီရင်မလုံနိုင်သေးတဲ့မောင်တော်ခရိုင်အတွင်းမှာအခုချိန်ထိအစိုးရတည်ရဲ့အစီအစဉ်ဖြစ်တဲ့နိုင်ငံသားစီစစ်ခံမိသူတပ်တွေကလက်မှတ် MVC လုပ်သူ400လောက်ပဲရှိတာပါနိုင်ငံသားစီစီရင်လှုပ်ဆောင်တာမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုမောင်တော်ခရိုင်လွှင့်မှုကြီးချဲ့ရေးဦးစီးဌာနရဲ့အကြီးအကဲဦးတန်းရွှေကအခုလိုပြောပါတယ်
ပေါင်းဝင်ကျင်အချို့အချို့လူတွေကတော့မလုရှင်တာများတဲ့အတွက်ကြောင့်လုရှင်တဲ့အ ਨੇ စုကကြတော့သူတို့ကနဟိုချင်းချောက်မှုတွေအနေထားကြောင့်မလာရဲတာရှိတယ်။သူတို့ကဒီနိုင်ငံသားလုတဲ့ခါမှာဆိုနိုင်ငံသားအခွင့်အရေးဟာရနိုင်မဲ့အနေထားမဟုတ်ဘူးလို့ဆိုအချို့အချို့ကသုံးတတ်နေကြတယ်။သုံးတတ်ပြီးတော့သူတို့ကနာဒီနိုင်ငံသားဒီအင်ဘူစီကိုင်မဲ့နိုင်ငံသားရှောက်ရင်လည်းသူတို့မှအခက်အခဲတွေဖြစ်နိုင်တယ်။အဲ့ဒါကြောင့်သူတို့ကဟိုပေါ့ဓာတ်ရိုက်တကတဲ့ဟိုပေါ့လေဒီတောင်းဆိုမှုတွေလုပ်ပြီးတော့ပဲအဲ့လိုဟာပဲစောင့်ဆိုင်နေမယ်ဆိုတဲ့သဘောမျိုးကိုကျွန်တော်ကြားရပါတယ်။နောက်တစ်ခုကကြတော့တို့မှာအဲ့လိုအခက်အခဲနှစ်ခုအပြင်နောက်တို့ဘလို့ခေါ်မလဲဆိုတော့ဒီမတိနားမလဲသိပြီးတော့ဟိုပါဒီခကြီးသွားတာကြီးလဲသိမရှိကြမလာကြတဲ့ခါမှာကြကတ်မရှိလို့ရှိရင်လဲဘာမှအဖြစ်ရှိလဲဘာမှအဖြစ်လို့အဲ့နမောနမဲ့လူတွေတို့များက
ြမောင်တော်ပူသီးတောင်ဒေသခံအများစုကနေကြောသွားလာခွင့်ကိုအကန့်အသတ်နဲ့ပဲခွင့်ပြုထားတာဖြစ်ပါတယ်တကယ်လို့နိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေကြောင့်ဒီလိုအတားအဆီးတချို့ရော့သွားမယ်ဆိုရင်တော့ဒေသခံတွေဘက်ကပို့ပြီးတော့ပါဝင်လာမယ်လို့မျှော်လင့်တဲ့အကြောင်းလဲရခိုင်စိုးရရဲ့ပြောခွင့်ရဦးမင်းအောင်ကပြောပါတယ်
။တို့တွေမှာနိုင်ငံသားကတ်တွေရှိတယ်။တချို့တွေမှာသုံးခေါက်ချို့ကတ်တွေရှိတယ်။ဒီကတ်တွေရှိပေမဲ့ဘာမှဟိုစားခွင့်လာခွင့်ဆိုတဲ့အနေအထားမျိုးကိုမခံတီးပေးနိုင်သေးတဲ့အနေအထားမှာဒီဘာကတ်ပေးဖြစ်ဖြစ်ဆိုတဲ့အမျိုးပေါ့နော်။ဟိုမယူဘူးဆိုတဲ့စိတ်ဓာတ်လေးတွေဝင်နေတော့ပေါ့။ဒီဘက်ကအဲ့ဒီအပေါ်မှာဟိုသူတို့ကတ်တွေအသုံးဝင်တယ်ဆိုတော့အနေအထားမျိုးကိုကျွန်တော်တို့ဟိုဖန်တီးပေးနိုင်ရင်တော့အကောင်းဆုံးဟိုအနေနဲ့ဖန်တီးပေးနိုင်ရင်တော့ဒါဟိုယုံကြည်မှုရှိလာမှာပေါ့ဗျဒီနေတွင်မှာရောဒီမြို့နေတွင်မှာဟိုတရွာတရွာသွားခွင့်အရင်တည်းကပဲမရှိဘူးကျွန်တော်တို့လက်ထက်မှာမရှိတာမဟုတ်ဘူးကျွန်တော်တို့ဒီအိုချိုရေးမှာဝင်ပါပြီးတော့ဆောင်ရွက်တဲ့အချိန်မှာမရှိတာမဟုတ်ဘူးကွန်ကရစ်နှစ်ပေါင်း20ကျော်အတွင်းမှာကိုသူတို့
Mune to Dajin, the Lavaga, Ponzan Lezo, the Han, what Ponzan Leo, shall be my Ponzan Le Yama, Fawin Sijare.
Bigger a lagoon by Nunga, Biramsu, Suya, Po winning it, Yakan Suya to dress on be. Yakan be Nedry, Nangalas is a yellow and we do that, low sound nine boats when we get Javari. Nangalas is a yellow and we man, Nangalas sees it, Kameturi, Baga, Yongjimu, Shila, Mada, Amyan Hima, Pite Lule, didn't draw Anna by Nuga, Biovarish.
Matengi type Jagarava. Atashu Lanjang Saya, Pirus Jow, Sagandine Ditaji, Naga, go by Ocho Quinya Dita, Dreamat, the Songa do, Kaline, the Giro Suzuban, Tonsa Chow Yau, Shidwabi Pite Jow, Ditaga, Anna by Nuga Piovare, Gusa Yoga Pipuani, Dita Ma, Jamai Lutane, Siwa Malone Laute Dre, Dine Ditajin, Nibiroga, Jamai Puerine, Apshi Kuta, Dwabu Season Nivare, Naga, go by Ocho. Quinya did that drink a goose yoga po piana ni muchinigo, tiny cheese like VOE drained out nine go in a culo drink people tavarish.
Hogeva, second dine diraji, naga go by Ocho Kuya di raga, lehem munin and nayu munerima, goosemian yoga to muja, kalinga in a taji u, tonsa ute sung head hello, naga uzi po, let him yunja imu ute in so got your body.
Lehemaro, who did it or so maro, Massalu, Massalu, she died. ตรงนี้มาတော့
Deep one in yoga go, pneumonia go, tashu lanjante, po in the yoga lo, tamatabi met, lunaria to in the muna, see the munarigo, sesate, pupo, second dine the raji, young pose on tarelu, utain soga suvare. The yoga ha, sulanla parma pat, la hemune, tango lama chiyama, satin, pipwa kebi, ogola the yanitido, nase ute so yagane, akuso, nayo mune, rega, kesan sale, kesan kalane, kesan paulon chiyo atiba, kusa piamwa labi, tose cha uti, tezo mu pipwa keraba. Yoga Pipoya Niarigo, Tasanya, Jama Yi Tanagani, Sewa Kuta Nibime, Sewa Ne, Jama Yi Lukta Uyi, Lulamu Mushida Kekechi Niguro, Lehemune, Tiny Raji Luto Kusele, Ukega Kulu Piovare.
Uda in the home, Kuma, Sewa Mulla, Mammy Wontanga, Ne Tanago, Anamu. So Yahama Pitamu, Hopaya Malefic, Hopaya Luquea Mesuraka, eh, say honestly, Adwane Haro, you can look down, you can get him, Adwana, I know, so only take care of it.
ကျွန်တော်လည်းနည်းနည်းလမ်းမဆက်တယ်နည်းနည်းဝင်းနေတာခရင်းကချင်းချင်းချင်းမရအောင်အဲ့မှာအိမ်ရတဲ့ခါကျတော့အိုင်ကိုနေနဲ့ပွာလုံနေကြတာဆက်တယ်အဲ့လိုလဟဲမြို့နယ်နဲ့နိုင်ယွမြို့နယ်တွေမှာရှာဝန်ဥယျာဉ်နယ်ပါးရာကြောင့်စကိုင်းတိုင်းဆိုးရွားဖွဲ့ထံမှာအကူအညီတောင်းလာပြီးလက်ရှိကျမ်းမာရေးစောက်ရှောက်မှုအနေထားကတော့နာဂဦးစည်းဖွဲ့လက်ထောက်ညွှန်ကြားရေးမှူးဦးသိန်းစောကနေခုလိုဆက်
တဲ့ဆရာဝန်တွေလည်းအဲဒီဆရာဝန်ဖွဲ့လည်းမင်းရဲ့နေစားလို့အဲခံကောလာမှာပေါ့နော်အဲ့ဒီမှာရောက်လို့မှကျွန်တော်စိတ်ကူးတော့မှုတွေလုပ်နေရတယ်။နောက်တော့ဒီနေ့ကိုတိုင်းကျမ်းမာနဲ့အဲခန်းကြီးခန်းကျမ်းမာက၄ရောက်ရောက်မယ်၁၄ရောက်ရကျွန်တော်တို့ရဲ့ဆရာဝန်ရဲ့မနေ့ကကျွန်တော်တို့တစ်ခါဆော့ဖ်ဆရာဝန်ဖွဲ့ပေါ့အပြည့်ချင်းကိုရှိတယ်ဆိုပြီးလည်းတော့နေ့လောက်နေတော့နေပြည်တော်ဖွဲ့လာမှာနေပြည်တော်ဖွဲ့လာမှာအဲ့ဒီဖွဲ့လည်းကိုယ်ပြည့်ဆင်းလို့ရှိရတယ
်။လက်ရှိလဟဲမြို့နယ်နဲ့နန်းယူမြို့နယ်ထဲမှာလူဦးရေ180ကျော်ယောဂဝေဒနာခံစားနေရဆဲဖြစ်ပြီးတော့နေမြခံကျမ်းမာရေးဖွဲ့နဲ့တမတော်စေတဖွဲ့ဝင်တွေကနေကုသပေးနေပါတယ်။နာဂကူပိုင်းအုပ်ချုပ်ရေးရတိရဘက်မှာဘက်ပေါင်းစုံကနေအားနေနေတဲ့အခြေအနေတွေကြောင့်ကျမ်းမာရေးအသိချိုးသက်မှုကျမ်းမာရေးဆောက်ရှောက်နိုင်မှုအားနေချက်တွေကြောင့်ယောဂကုသမှုတွေမြန်ဆန်ခဲ့ပြီးအသက်ပေါင်းများစွာတည်ဆုံမှုတွေရှိလာနေတယ်လို့နာဂကူပိုင်းအုပ်ချုပ်ရေးရတိရတိုင်းဒေသကြီးလွှတ်တော်ကိုဆက်လက်ဦးကာစီရန်ကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်။အခုအာမခံကိစ္စတွေဘက်ကိုအလှည့်ပေးပါမယ်။အာမခံလုပ်ငန်းတွေဟာမြန်မာလူထုအတွက်အသစ်အဆန်းဖြစ်နေပြီးလူအတော်များများကအာမခံဝယ်ယူဖို့မတတ်နိုင်ကြသလိုမယုံကြည်ကြတာလည်းရှိပါတယ်။ဒါပေမဲ့အခုဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်လာပြီးစီးပွားရေးလုပ်ငန်းတွေအကောင်းလာတဲ့အချိန်မှာတော့လူအတော်များများကအာမခံဝယ်ယူလာကြပါတယ်။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်
။ရန်ကုန်မြို့ကဒီစေးတက်ထဲမှာတော်အေးအေးငယ်ဆေးဆိုင်ဖွင့်လာတာလာအတော်ကြာလာပါပြီ။မင်္ဂလာဆေးထက်ကသူ့ဆိုင်မိထဲပါသွားတော့ကျန်ညံ့နေတဲ့ဒီလေးထက်အဆောက်အုံထက်ကိုပြောင်းပြီးတော့ဆိုင်ဖွင့်ခဲ့ရတာပါ2010နဲ့2016ဇန်နဝါရီလမှာမိနှစ်ကြိမ်လောက်တော့အသက်83နှစ်အရွယ်တော်အေးအေးငယ်ပိုင်းနဲ့ဆိုင်နဲ့ဆိုင်နဲ့ဆေးတွေအားလုံးမိထဲပါသွားခဲ့ပါတယ်မြန်မာနိုင်ငံမှာအာမခံဝယ်ထားဖို့ဆိုတာကအသစ်အဆန်းဖြစ်နေပါသေးတယ်ဒါပေမဲ့အခုတော့အာမခံထားမယ်လို့တော့အေးအေးငယ်ကပြောပါတယ
်တစ်ခါဆုံးရှုံးပြီးနောက်တစ်ခါသတ်ဆုံးရှုံးတော့နောက်သတ်ဆုံးရှုံးမှကြောက်တာအဲ့လိုမျိုးပေါ့အရင်နည်းလေးလေးရတော့ပေါ့အာမခံထားရင်
2010ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်ပြီးတဲ့နောက် ညမစီးပွားရေးဥမော်လာတယ်လို့လမ်းမတွေမှာလည်းကားတွေနဲ့ပြစ်ချက်လာခဲ့ပါတယ်ကားတွေမှာလည်းအမခံလုပ်ထားတာမျိုးတိတ်မရှိသေးပါဘူးအစိုးရရဲ့အဆိုအရကားသမား6သိန်းမှာ900ခိုင်နှုန်းလောက်ကတော့အမခံထားကြတယ်လို့ဆိုပါတယ်ကားအမခံလုပ်ငန်းလည်းခုတော့တဖြည်းဖြည်းနဲ့တိုးလာနေပါပြီ
အမောင်လာပဲဖြစ်ပါပြီကိုယ်ကစိတ်ဖြစ်အောင်တော့မောင်းတာပေါ့ဒါပေမဲ့အတခုဖြစ်သွားရင်ငါ့ကိုကူညီမဲ့သူရှိရဲ့ပေါ့နော်အဲ့လိုတခုတော့စိတ်ချမ်းသာအောင
်ပြိုင်ပွဲအမခံလုပ်ငန်းတွေကိုစစ်အစိုးရလက်ထက်ကပိတ်သိမ်းခဲ့ပြီးတော့2013ခုနှစ်အထိနှစ်ပေါင်း90ကျပ်အောင်လုပ်ငန်းအလုံးကိုအစိုးရကတူတူလုပ်ကင်လာတာပါဒါပေမဲ့လည်းနိုဝင်ဘာရွေးကောက်ပွဲမှာဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရလို့အယက်သားအစိုးရတက်လာပြီးတဲ့နောက်စီးပွားရေးတွေအားကောင်းလာခဲ့တယ်လို့မြန်မာလူထုရဲ့စံတန်ဖိုးတွေနဲ့မျှော်မှန်းချက်တွေလည်းပြောင်းလဲလာခဲ့ပါတယ
်ရောင်းနေရရွေးပွင့်ကြည့်တော့အကြီးကြီးပါတယ်နောက်ပြီးတော့တိုးလည်းတိုးတက်လာတယ်ကောင်းလေကောင်းလေလာမဟုတ်ချ
မြန်မာနိုင်ငံဟာသဘာဝဘေးအန္တရာယ်ကိုမကြာခဏခံရလေရှိသလိုကျန်းမာရေးနဲ့လုံခြုံရေးစံတမ်းမှုတွေလည်းမရှိသလောက်ဖြစ်တာမို့လူတွေရဲ့စီးပွားဥစ္စာတိုးလာရင်ပိုင်ဆိုင်မှုတွေကိုကာကွယ်ဖို့အာမခံထားကြလိမ့်မယ်ဆိုပြီးတော့အာမခံလုပ်ငန်းကြီးတွေကတွက်ဆနေတာပါမြန်မာစီးပွားရေးလမ်းဖွင့်ပေးလိုက်ချိန်မှာအစကောင်းဖို့အတွက်အာမခံလုပ်ငန်းကြီးတွေကလည်းတဖြည်းဖြည်းနဲ့ဝင်လာနေပါတယ်ပြုတ်ပြင်ပြောင်းလဲရေးတွေလုပ်ပြီးကြတဲ့ကအစည်းရေ၅သိန်းတင်သွင်းခဲ့တယ်လို့မတော်တဆမှုတွေကလည်းအတော်များများဖြစ်နေတာပါမြန်မာအမခန့်လုပ်ငန်းစီကွက်ဟာ2030မှာအမေရိကန်ဒေါ်လာ1ဘီလီယံခွဲလောက်တန်ဖိုးရှိလိမ့်မယ်လို့အနောက်နိုင်ငံအတိုင်းအမခန့်လုပ်ငန်းတွေကခန့်မှန်းထားပါတယ်ခုချိန်ထိဂျပန်အပါအဝင်ပြည်ပအမခန့်ကုမ္ပဏီ22ခုကိုလုပ်ငန်းလိုင်စင်ချထားပေးပြီးပါပြီမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေဆက်တိုက်ဝင်လာတာနဲ့အမျှလူလူကလည်းစိတ်အေးလက်အေးဖြစ်ဖို့အရေးအမခန့်တွေဝယ်ယူကြမယ့်အလားအလာတွေရှိနေတာဖြစ်ပါတယ်ရှင
်။နန်းလောင်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်။
Republican သမ္မတလောင်ဒေါ်နယ်ထရမ်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာစိတ်ကိုညင်ညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတူမညီနဲ့မညီမညွတ်ဖြစ်နေတာကိုပြတဲ့အရေးလက္ခဏာတွေထွက်နေတဲ့ကြားမှာပဲသူကအဲ့လိုပြောတာပါ။နောက်ဆုံးအခြေအနေတစ်ခုထွက်လာတာကတော့ဗိုလ်ထုနေကပါ။ထရမ်ရဲ့ဒုတိယသမ္မတလောင်ဖြစ်တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကရွေးကောက်ပွဲပြန်ဝင်ရမယ့်အောက်တိုဘာဥက္ကဋ္ဌ Republican လွှတ်တော်အမတ် Paul Ryan ကိုထောက်ခံလိုက်တာဖြစ်ပါတယ်။ပေါ်ရန်ရန်ကိုနောက်သက်တမ်းတစ်ခုအတွက်ထရမ့်ကထောက်ခံချက်မပေးဘဲပါတီကောင်းဆောင်ပိုင်းကိုစန့်ကျင်ရပ်တည်ထားတာပါ။ပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာဗိုလ်ထုနေ့ညပိုင်းကအမျိုးသားတူဓာတ်နဲ့ထိုးတိုက်ခိုက်တာကြောင့်အမေရိကန်နိုင်ငံသူအမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးဒီကနေ့ကြာသပတေးနေ့မနက်မှာတော့မြို့တော်တဝန်းလမ်းတွေပေါ်မှာလူညိုကြီးတင်းကျပ်ထားပါတယ်။တိုက်ခိုက်မှုဟာအကြမ်းဖက်လို့ရတဲ့အဆက်ဆက်ဖြစ်ပွဲမရှိဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကဒုံးကျည်စမ်းသပ်တာတွေပူပြီးလှုပ်လာနေတဲ့ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီထဲမှာတူညီတဲ့သဘောထားမကြသေးဘူးဖြစ်နေပါတယ်။ဒီတော့တင်းမှာပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပူပြီးပြင်းထန်တဲ့စီးရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်လာနေတဲ့အတွက်ပြည်တွင်းမှာရောပြည်ပမှာပါစန့်ကျင်ကန့်ကွက်တာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဗိုလ်ထုနေ့အစောပိုင်းမှာမြောက်ကိုရီးယားကဒုံးကျည်နှစ်ဆင့်ပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့အမေရိကန်နိုင်ငံတွေကပန်ကြားတဲ့အတွက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကိုအဲ့ဒီနေ့မှာပဲလုပ်ပါတယ်။တရုတ်နဲ့ရုရှားနိုင်ငံတို့ပူးတွဲပြီးတောင်တိုးပင်လယ်ပြင်အတွင်းမှာပထမဆုံးအကြိမ်ရေတပ်စီလေ့ကျင့်မှုလုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကြေညာထားပေမဲ့လုပ်မဲ့နေရာအတိအကျကိုတော့မပြောသေးပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးနေ့ကြေညာချက်ထဲမှာ Joint Sea 2016 စီလေ့ကျင့်မှုကိုကြေညာလာပါခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Thomas Blonnet ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆိုင်နိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.